Rohingya ဒုက္ခသည်တွေအတွက် WFP ကမ္ဘာစားနပ်ရေးကအဖွဲ့ကအခုညီလျှော့ချမဲ့အစီအစဉ်ကြောင့် Rohingya ဒုက္ခသည်တန်းနဲ့ချီပုံမဆိုးရတဲ့အကျိုးဆက်တွေကြုံလာရနိုင်တယ်လို့ Rohingya လူ့ခွင့်ရေးလှုပ်ရှားသူတွေကသတိပေးပြောလိုက်ပါတယ်။ရန်ပုံငွေရှားပါလာတဲ့အတွက် Bangladesh ဒုက္ခသည်စခန်းတွေမှာရှိနေတဲ့ Rohingya ဒုက္ခသည်တွေကိုပေးနေတဲ့အခွင့်အရေးတွေကိုမလ၁ရက်နေ့ကစပြီးတော့18ရာခိုင်နှုန်းလျှော့ချမဲ့အကြောင်း WFP ကတောက်ကြနေကကြေညာပါတယ်။လက်ရှိမှာဒုက္ခသည်တယောက်ဟာလစဉ်ရိတ်ခထောက်ပံ့12ဒေါ်လာရနေရာကနေမလကစပြီးတော့တလကို10ဒေါ်လာသာရရှိတော့မှာဖြစ်ပါတယ်တလကို2ဒေါ်လာရှော့ချလိုက်တာဆိုပေမဲ့အရင်ကတည်းကစားနပ်ရိတ်ခအကူအညီလုံးလုံးလောက်လောက်မရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒါဟာကြီးမားတဲ့အချက်အတည်းဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေဆောင်ရွက်ပေးနေတဲ့အဖွဲ့တွေအတွက်လည်းရိုက်ခမှုတွေပြင်းထန်လာနိုင်တဲ့အကြောင်း WFP ရဲ့ဘင်္ဂလားဒေ့ရှ်ဆရာဌာနကိုယ်စားလှယ်ကပြောပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေပုံမထဲဝင်ကူညီပေးဖို့အတွက်ဗြိတိန်အခြေစိုက် BROU ရိုဟင်ဂျာအဖွဲ့ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်